ကမ္ဘောဒီးယားမှာအွန်လိုင်းလိန်လေတဲ့လုပ်ငန်းတွေကိုနှိမ်နှင်းရမှာဖမ်းဆီးရမိထားတဲ့ထိုင်းနိုင်ငံသား119ယောက်ကိုထိုင်းနိုင်ငံဘက်ကပြန်လည်လွှဲပြောင်းပေးခဲ့တယ်လို့ကမ္ဘောဒီးယားတာဝန်ရှိသူတွေကဒီကနေ့စနေနေ့မှာပြောဆိုပါတယ်ကမ္ဘောဒီးယားထိုင်းနယ်စပ်မြို့ဖြစ်တဲ့ဖွိုင်ဖက်မှာအွန်လိုင်းငွေလိမ်လုပ်ငန်းတွေလုပ်ကိုင်နေတယ်လို့ယူဆရတဲ့နေရာတွေကိုဝင်ရောက်စီးနှင်းခဲ့ရမှာနိုင်ငံသားစုစုပေါင်း230ကိုဖမ်းမိခဲ့ပြီးအဲ့ဒီထက်ကထိုင်းနိုင်ငံသား119ဦးပါဝင်တာဖြစ်ပါတယ်ပြီးခဲ့တဲ့တောက်ကြနေကောင်ကတော့ထိုင်းဝန်ကြီးချုပ်ဖေထုံတန်းရှင်နာဝါထရာဟာပွိုင်ဖွက်မြို့နဲ့ကတ်လျက်ရှိတဲ့ထိုင်းဘက်အချမ်းကစက္ကူမြို့ကိုလာရောက်ခဲ့ပြီးအွန်လိုင်းလိမ်လည်မှုလုပ်ငန်းတွေကိုနှိမ်နှင်းမှုဆွေးနွေးပြဆိုခဲ့ပါတယ်ထိုင်းနဲ့ကက်လျက်ရှိတဲ့မြန်မာနိုင်ငံဘက်အချမ်းကမြဝတီရွှေကုတ်ကိုဒေသကကြားဖြန့်အွန်လိုင်းငွေလိမ်လုပ်ငန်းတွေကိုလည်းတရုတ်မြန်မာသုံးနိုင်ငံပူးပေါင်းပြီးနှိမ်နှင်းလျက်ရှိပါတယ်မြဝတီမှာတောင်းတင်နေတဲ့ဒူရီ9000ကျော်တဲကတရုတ်နိုင်ငံသား9000ကျော်ကိုရှိလာမဲ့အပတ်ကစတင်ပြီးတပတ်ကို1000လုံးနဲ့ပြန်လည်ပို့ဆောင်သွားမယ်လို့ထိုင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်